ထိုင်းနိုင်ငံချွန်ဘူရီပြည်နယ်ဘတ်လမုံခရိုင်ကဆောက်လက်စတာမီနယ်21ပတ္တရားကုန်၌ကြီးဆောက်လုပ်ရေးလုပ်ငန်းခွင်မှာလုပ်နေကြတဲ့အလို့သမား1500လောက်ကိုထိုင်းရဲနဲ့စစ်တပ်ကပူးပေါင်းတပ်ဖွဲ့ကနေဝင်ရောက်စစ်ဆေးချိန်မှာတရားမဝင်အလို့သမားတွေထွက်ပြေးကြပြီးအဲ့ဒီတဲကမှမြန်မာအလို့သမား200လောက်ဖမ်းဆီးခံလိုက်ရပါတယ်အလုတ်လုတ်ခွင့်လက်မှတ်တတန်းကုံဆုံတော့မဲ့မတ်လမကုံငင်ရပိုင်းအလုံမှာအခုလိုဖန်ဆင်းမှုတွေအရှိန်မြင့်လာတာပါထိုင်းခြေဆိုင် VOA သတင်းတော့မအေးမာကသတင်းပေးပို့ပါလေ
ထိုင်းနိုင်ငံချွန်ဘူရီခရိုင်အတွင်းကစောက်လုပ်ရေးအလုပ်သမား1500လောက်အလုပ်လုပ်ကိုင်နေတဲ့ကုံတိုက်စောက်နေတဲ့နေရာကိုထိုင်းစစ်တပ်ရဲနဲ့ပူးပေါင်းအဖွဲ့တွေကတရားမဝင်အလုပ်သမားတွေကိုရှာဖွေပြီးဖန်ဆီးခဲ့တာပါဒီလိုဖန်ဆီးတဲ့အတွက်စောက်လုပ်ရေးလုပ်နေတဲ့မြန်မာရာကနန်းလောက်ထွက်ပြေးခဲ့ကြသလိုနောက်ပိုင်းမှာတော့မြန်မာလူသမား200လောက်ဖမ်းဆီးခံခဲ့ရပါတယ်။ဗန်လမုံခရိုင်အုတ်ချုပ်ရည်မှုနိုင်နာရစ်ကိုလည်းဥဆောင်ပြီးအခုလိုစောက်လုပ်ရေးလုပ်ငန်းခွင်ထဲကိုဝင်ပြီးဖမ်းဆီးခဲ့ရတဲ့အခြေအနေကိုလည်းပြောသွားပါတယ
်။ဘုံမြတ်ရဲ့ရုံးကပ်ทางหน่วยงานทหารนะครับตำรวจในพื้นที่นะครับไม่ว่าจะเป็นตำรวจพัทยานะครับตำรวจท่องเที่ยวตำรวจตรวจคนเข้าเมืองนะครับแล้วก็พี่น้องทางฝ่ายปกครองเนี่ยเรามีการบูรณาการในการตรวจ
ဗန်လမုံခရိုင်အုတ်ချုပ်ရည်မှုနိုင်နရစ်နီရမိုင်ပြောသွားတာကတော့ဗန်လမုံခရိုင်ထဲမှာတရားဥပဒေနဲ့မညီပဲတရားမဝင်ဝင်ရောက်လုပ်ကိုင်နေကြသူတွေကိုရဲစစ်တပ်နဲ့ချောင်းအနာပိုင်းဖွဲ့စည်းတွေပူးပေါင်းစစ်ဆေးနေတာဖြစ်ပါတယ်။တချို့နိုင်ငံသားအလို့သမားတွေဟာပတ်ဝန်းကျင်ကိုအနှောက်ယှက်ပေးနေတာတွေရှိတယ်။ဒါတွေကိုစက်တိုက်စစ်ဆေးဖော်ထုတ်ရေးယူသွားမှာပါဆိုပြီးပြောဆိုသွားတာပါ။အခုထိမ့်သိမ့်လိုက်တဲ့နိုင်ငံသားအလို့သမား200ရဲ့အလို့လုပ်ခွင့်ဆိုင်ရဆာလန်းတွေကိုဆက်လက်စစ်ဆေးနေပြီးအစ်စ်မှန်ဟုတ်မဟုတ်အလုတ်သမားကြီးရဌာနတွေကိုစုံစမ်းမေးမြန်းမှုတွေလုပ်နေကြအောင်ပြောသွားပါရစေ။အခုဖမ်းဆီးထိန်းသိမ်းခံရတဲ့အလုတ်သမားတွေဟာအလုတ်လုတ်ခွင့်ခွင့်ပြုချက်မရှိသူတွေ၊အလုတ်ရှင်နာမည်မတူတာတွေ၊သတ်မှတ်ထားတဲ့မြို့နယ်အတွင်းကနေနယ်မြေကျော်ပြီးတော့လာရောက်အလုတ်လုတ်ကိုင်နေသူတွေနဲ့အလုတ်လုတ်ခွင့်ပါမစ်တက်တန်းကုန်နေသူတွေဖြစ်ကြတယ်လို့လည်းသိရပါရစေ။